အီရန်နိုင်ငံရဲ့နျူကလ ியர் အစီအစဉ်ဟာမြန်မြန်ဆန်ဆန်ရှေ့တိုးဆောင်ရွက်လာနေတဲ့ကုလသမဂ္ဂနျူကလ ியர் ဆိုင်ရာအကြီးအကဲကဆိုလိုက်ပါတယ်။အီရန်နေနဲ့အခုလိုဆက်လုပ်နေတာတွေ့မြင်နေတဲ့အနေအထားမရှိသလောက်ဖြစ်နေတယ်လို့လည်း IAEA ကုလသမဂ္ဂနျူမျိုးစွန့်ရင်အေဂျင်စီရာရှိချုပ်ရာဖဲလ်ဂရော့ဆီကဆက်ပြောပါတယ်။အီရန်နျူကလ ியர் ဆိုင်ရာ2015ခုနှစ်စာချုပ်အရတက်ဆင်ထားခဲ့တဲ့ IAEA ရဲ့စောင့်ကြည့်ကိရိယာတွေကိုဇွန်လထဲမှာအီရန်ကစဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုမတွေ့နိုင်သလောက်ဖြစ်သွားတာလို့ရာရှိချုပ်ဂရော့ဆီကစပိန်သတင်းစာအင်တာဗျူးမှာပြောခဲ့တာပါခက်မြမြန်ဖြစ်ထွန်းနေတဲ့အီရန်နျူကလ ியர் စီစဉ်ကိုမတွေ့ရသလောက်က၅ဘတ်ရှိသွားပြီးမှနောက်သဘောတူချက်အတွက်ဆက်ဆက်စဉ်းစားဖို့ခက်သွားပြီလို့မနစ်ထုတ် El Pais သတင်းစာအင်တာဗျူးထဲမှာ IAEA ရာရှိချုပ်ဂရော့ဆီကထောက်ပြလိုက်ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဘက်ကအရင်2015နျူကလ ியர் သဘောတူစာချုပ်ကနေတဖက်သက်နှုတ်ထွက်ပြီးအီရန်ဘက်ကလည်းစာချုပ်ကိုဆက်မလိုက်နာတော့ပဲနောက်ဆုံးအခုလိုဖြစ်လာခဲ့တာပါခင်ဗျ